Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာ4ရက်နေ့စနေနေ့ပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Line meter 192532နဲ့ Line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးပါမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာတွေကနေစောင့်မျှော်ကြည့်ရှုနိုင်ကြပါတယ်။ဒီနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မအလိမ်မာကတာဝန်ယူတင်ဆက်ပေးပါမယ်
။ဒီရင်ခင်ကြပါစီခင်ဗျာ။ဒီနေ့ညသတင်းတွေထဲမှာတော့ယူကရိန်းနဲ့ဆက်မှာအခြေအနေပိုတင်းမာလာအောင်ရုရှားနိုင်ငံလုခွင့်မရမယ့်နည်းလမ်းတွေရှာဖွေဖော်ထုတ်နေတယ်လို့သမ္မတဘိုင်ဒန်ကပြောလိုက်တဲ့သတင်းနဲ့အတူဆီယနာဒေးမီနောက်ပိုင်းစစ်ကောင်စီလက်ချက်ကြောင့်တည်ဆုံးသူ 1,300 ကျော်ပြီလို့ ABB ကပြောတာထိုင်းမှာဒေါ်လာ88တန်ဖိုးနီးပါးစိတ်ကြွစေပြီးထိုင်းရတဖို့ကဖမ်းမိလိုက်တဲ့သတင်းတွေအပါအဝင်ကိုဗစ်နောက်ဆုံးအခြေအနေနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိပြပြပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ချင်းပြည်နယ်ကံပလတ်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားရတဲ့ပတ်သက်ပြီး
အခုလေကနပ်ပန်ရဲ့စစ်ပိုက်ချနေရတဲ့ဒီစစ်ကောင်စီကနဲ့ထိုင်းနိုင်ငံမှာပြစ်နေရောတော့ပြည်သူတွေတော်လာနေတဲ့ဟာရဲ့ကျွန်တော်တို့ဆိုရင်ညီထဲကနေဟိုအင်ကိုပြန်ဖို့လုံးဝမပြန်နိုင်မှုဖြစ်နေတော့
မြို့ကန်တူပြောသွားတာပါဒီတောင်ပြေစုံကိုနောက်ပိုင်းမှာနားဆင်တင်ဆက်ပေးသွားပါမယ်တခါကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အငြင်းရန်ကိုယ်စားလှယ်ခံထားရေးဆိုင်ရာအပအဝင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစုစည်းမှုတွေနောက်ပြီးကိုဗစ်ဗီဇာကြောင့်ပိုတဲ့ Omicron ကမ္ဘာနိုင်ငံအများအပြားမှာအလင်းမြန်ကူးစက်နေတာဒီလိုနိုင်ငံတကာသတင်းတွေနဲ့ထိတဲ့ရောက်သတင်းတွေစနေအပတ်စဉ်ကဏ္ဍတွေစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကိုပြပြပေးပါအောင်ရှင
်ယူကရိန်းနိုင်ငံနဲ့နယ်စပ်မှာရုရှားအနေနဲ့အခြေအနေပိုတင်းမာလာအောင်လုပ်ဖို့လုံးဝခက်ခဲသွားစေမယ့်အစီအစဉ်တွေဖော်ထုတ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ချာနေမှာသတင်းတော်တွေကိုပြောပါတယ်ယူကရိန်းနယ်စပ်မှာရုရှားကတပ်ဖွဲ့တွေစစ်လက်နက်ပစ္စည်းတွေပို့ပြီးအင်အားဖြည့်တင်းနေတာပါယူကရိန်းရှိပိုင်းနယ်စပ်ကလက်ရှိအခြေအနေကြောင့်ရုရှားဟာအိမ်နီးချင်းယူကရိန်းကိုကျူးကျော်ဖို့စီစဉ်နေပြီလားဆိုတဲ့စိုးရိမ်ချက်တွေထွက်ထားပါတယ်။ဒီသတင်းမှတ်ကျင်းပခဲ့တဲ့မြောက်အတ္တလန္တိစာချုပ်နေတိုးမာမေးအဖွဲ့နိုင်ငံရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်မှလည်းရုရှားရဲ့ရန်လူမှုကိစ္စကအဓိကအကြောင်းအရဖြစ်ခဲ့ပါတယ်။အခြေအနေပိုတင်းမာလာစေမယ့်ဘယ်လိုလုပ်ရမျိုးမဆိုတမိုးကြီးကြီးပြစ်ဆက်ရမယ်လို့နေတိုးတွင်မှချုပ်ယွန်စတူဒန်ဘော့ကတတိပေးခဲ့ပါတယ်။ရုရှားကလည်းအမေရိကန်နဲ့ယူကရိန်းကတိုက်ခိုက်လာနိုင်ခြေရှိတဲ့သဘောမျိုးတုံ့ပြန်ပြောဆိုထားပါတယ်။ရုရှားဟာအစောဆုံးနောက်နှစ်လောက်မှာယူကရိန်းကိုပတ်ပေါင်းစုံကနေထိုးစစ်ဆင်မှုစီစဉ်နေပြီးတပ်အင်အား 13,500 အထိပါနိုင်တယ်လို့အမေရိကန်တာဝန်ရှိသူတွေနဲ့ရရှိခဲ့တဲ့ထောက်လိုင်းမှတ်တမ်းတစ်ခုကိုကိုးကားပြီး The Washington Post သတင်းစာကတောက်ကြနေမှာရေးခဲ့ပါတယ်။သူတို့ရခဲ့တဲ့လျှို့ဝှက်အဆင့်အတန်းတတ်မှတ်မှုမရှိတဲ့အမေရိကန်ထောက်လိုင်းမှတ်တမ်းမှာဂျိုဒူးကရယူထားတဲ့တပ်ပုံတွေပါပြီးယူကရိန်းရဲ့နယ်စပ်အနီးနေရာ၄နေရာမှာရုရှားတပ်ဖွဲ့ဝင် 9,000 လောက်ချထားတာကိုတွေ့ရတယ်လို့ The Post သတင်းစာကရေးထားပါတယ်။
အီရန်နျူကလ ియర్ ရေးဆွေးနွေးပွဲကိုဒီတစ်ပတ်ပြန်ဆခဲ့ပေမယ့်အခုတော့ခက်တပြန်ရဆိုင်လိုက်ရပြန်ပါပြီ။အီရန်ဘက်ကတိုးတက်မှုမရှိတာကြောင့်အခုလိုဖြစ်သွားခဲ့ရတာလို့အမေရိကန်နဲ့ဥရောပအရာရှိကြီးတွေကအပြစ်တင်ပါတယ်။အီရန်နျူကလ ియర్ ရေးသဘောတူညီချက်ပြန်ရဖို့ဆွေးနွေးနေရမှာဇွန်လတုန်းကရဆိုင်သွားခဲ့ပြီးအခုပတ်တနင်္လာနေ့ပြန်ဆခဲ့တာပါ။ဒါပေမဲ့အခုတော့ဒီဆွေးနွေးပွဲတွေကိုရှေ့ပတ်ထိဆိုင်ငံ့ထားလိုက်ရပြန်ပါပြီ။ပြည်ခဲ့တဲ့ရက်တွေအတွင်းဆွေးနွေးပွဲမှာအရင်ကသဘောတူညီချက်ပြန်ရဖို့အီရန်နေနဲ့လိုအပ်တဲ့လွတ်ဆောက်မှုတွေပေါ့အလေးနဲ့ရှိပုံမရတာကြောင့်ရဆိုင်ခဲ့ရတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ဒါအပြင်အရင်ဆုံးဖြတ်ချက်ပြန်ရဖို့လမ်းဆုံးသွားရင်တော့တခြားနည်းကိုရွေးရလိမ့်မယ်လို့လည်းဝန်ကြီးဘလင်ကန်ကသတိပေးပြောခဲ့ပေမဲ့ဘလို့နည်းလမ်းဆိုတာတော့ထည့်မပြောခဲ့ပါဘူး။ဂျာမန်ဆက်ဆက်ပေးနေတဲ့ဥရောပအင်အားကြီးပြည်တွင်ပြင်သစ်နဲ့ဂျာမနီကဆင်းမြင်ရရှိကြီးတွေကလည်းအီရန်အနေနဲ့အရင်စံတမန်ကြီးတုတ်တက်မှုရခဲ့တာတွေကနေနောက်ပြန်လှည့်သွားပြီလို့မနေ့ကထုတ်ပြန်ချက်ထည့်မချေမနှက်ပြောခဲ့ပါတယ်ခင်ဗျာ။
ဒီဇင်ဘာလ9ရက်နေ့10ရက်နေ့တွေမှာသမ္မတဂျိုးဘိုင်ဒန်ကမ္ဘာ့ကထပ်ပြုကျင်းပမယ့် online democracy ထိပ်သီးအစည်းအဝေးကိုကမ္ဘာ့ကောင်ဆောင်တွေအရက်ဖက်လူမှုအဖွဲ့တွေနဲ့ပုဂ္ဂလိကကဏ္ဍကကိုယ်စားလှယ်တွေတယောက်ကြောင့်ရှိပါတယ်။ဒီအစည်းအဝေးကနေ democracy သွေးသစ်လောင်းဖို့နဲ့ဒီကနေ့ခေတ်မှာ democracy နိုင်ငံတွေရင်ဆိုင်နေရတဲ့အကြီးမားဆုံးချိန်ချောက်မှုတွေကိုစုပေါင်းလှုပ်ဆောင်မှုနဲ့ဖြည့်ဆင်းသွားဖို့သဘောတူအစီအစဉ်တစ်ခုကိုချမှတ်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားပြီးအာဖဂန်နစ္စတန်မှာတာလီဘန်အဖွဲ့အာဏာပြန်ယူလိုက်တာအပါအဝင်ကမ္ဘာ့တဝန်းမှာအာဏာရှင်အစိုးရတွေပုံများလာနေချိန်ဒီမိုကရေစီအားကောင်းခံမအောင်လို့မဲလို့ရုပ်ောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းသမ္မတဘိုင်ဒန်ကကတိပေးခဲ့တာရဲ့တစ်စီတစ်ပိုင်းအဖြစ်အခုထိပ်သီးအစည်းအဝေးကိုကျင်းပမှာပါထိပ်သီးအစည်းအဝေးရဲ့ရည်ချက်တွေကတော့ဒီမိုကရေစီအားကောင်းခံပါစေဖို့အာဏာရှင်ဝါဒရန်ကနေခုခံကာကွယ်ဖို့ ချင်းပြချဆမှုတိုက်ဖြတ်ဖို့နဲ့လူအခွင့်အရေးကိုအားပေးမြင့်တင်ဖို့လိုဖြစ်တယ်လို့နိုင်ငံရေးဌာနကထုတ်ပြန်ထားပါတယ်။အစည်းအဝေးတက်ဖို့ဖိတ်ထားတဲ့နိုင်ငံတွေထဲမှာ Liberal Democracy နိုင်ငံတွေ၊ Democracy အားနည်းနေတဲ့နိုင်ငံတွေအပြင်အာဏာရှင်စရဲလက္ခဏာမျိုးတွေရှိတဲ့နိုင်ငံအတော်များများတော့မှပါဝင်ပြီးစုစုပေါင်းနိုင်ငံ100ကျော်ကိုဖိတ်ထားပါတယ်။ Freedom House အဖွဲ့ရဲ့ Democracy ညွှန်ကြားရာအစည်းအဝေးတက်ဖို့ဖိတ်ထားတဲ့အထက်မှာ89နိုင်ငံကလွတ်လပ်တဲ့ဒါမှမဟုတ်ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခံထားရတဲ့နိုင်ငံတွေဖြစ်ပြီး32နိုင်ငံကတစ်စိတ်တစ်ပိုင်းလွတ်လပ်တဲ့နိုင်ငံအဆင့်3နိုင်ငံကလွတ်လပ်မှုမရှိတဲ့အဆင့်သတ်မှတ်ခံထားရတဲ့နိုင်ငံတွေဖြစ်ကြပါတယ
်။တရုတ်နဲ့လာအိုစ်နိုင်ငံတို့ဒေတာတွင်ပုံမှုချိတ်ဆက်ရေးနှစ်ဖက်ဆွေးနွေးရမှာမြန်မာအရေးနဲ့ပတ်သက်လို့လည်းအမြင်ဖလဲဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။မြန်မာပါဝင်တဲ့အာဆီယံနဲ့မဲခေါင်ဒေတာတွင်ချိတ်ဆက်ရေးမှာအရေးပါတဲ့ဒီကွန်မြူနစ်နိုင်ငံကြားမြန်မာ့မြေထားလိုင်းဖွံ့ဖြိုးကိုပြုလုပ်ခဲ့ရမှာတရုတ်နဲ့လာအိုနိုင်ငံကြီးဝန်ကြီးတွေအွန်လိုင်းအင်တာနက်ကတစ်ဆင့်မိနစ်ကတက်ရောက်ဆွေးနွေးခဲ့ကြတာပါတရုတ်သမ္မတရှီဂျင်ပင်နဲ့လာအိုစဝန်ကြီးချုပ်ထွန်လူစီဆူလက်တို့လည်းဒီရထားလိုင်းဖွံ့ဖြိုးကိုအင်တာနက်ဗီဒီယိုကနေတစ်ဆင့်ကြည့်ရှုအားပေးခဲ့တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကပြောပါတယ်ဒီရထားလိုင်းက BRN ခေါ်တရုတ်ပိုလမကြီးစီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးတရုတ်ချင်းတွင်နဲ့လာအိုစနယ်ဆက်ကနေမြို့တော် BN ချန်ကိုဖောက်လို့ဆက်သွယ်ထားတာပါဖွံ့ဖြိုးရေးအခမ်းအနားမှာတော့လာအိုစနိုင်ငံကြီးဝန်ကြီးဆီလုံဆေကိုမာစစ်ကတရုတ်ကွန်မြူနစ်ပါတီရဲ့အကြီးမြတ်တဲ့အောင်မြင်မှုတွေကိုချီးကျူးခဲ့ပါတယ်ဒီရထားလန့်ဟာတရုတ်ဘက်မှာတော့မြန်မာနေဆက်ယူနန်ပြည်နယ်အထိရောက်ပါတယ်နှစ်ဖက်နိုင်ငံကြီးဝန်ကြီးနှုတ်ဆွေးနွေးရမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ခဏတဲ့မြင့်တင်မှုအပြင်အာဆီယံနဲ့မဲခေါင်ဒေတာတွေကိစ္စတွေကိုလင်းနက်ထားဆွေးနွေးကြကြပြီးမြန်မာအရေးကိုလည်းအဓိကအမြင်ဖလှယ်ခဲ့ကြတာပါတရုတ် BI စီမံကိန်းကြီးရဲ့နောက်စိတ်ပိုင်းဖြစ်တဲ့မြန်မာနဲ့ရထားလန့်ပိုင်းကိုတော့တရုတ်ဘက်ကနေဆက်အထိသာဖောက်ထားပါသေးတယ်မြန်မာဘက်အပိုင်းကတော့ဒီတွင်မတိမငြိမ်မှုတွေကြောင့်အစည်းအဝေးတွေတုံ့နှင်းနေပါသေးတယ်တရုတ်မြန်မာအပိုင်းကနေတဆင့်တော့တရုတ်တဲ့မဟာဗျူဟာမြောက်အရေးပါတဲ့အိန္ဒိယသမုဒ္ဒရာထပ်ပေါက်ရရှိသွားမှာဖြစ်ပြီးပင်လယ်ထပ်ပေါက်မရှိတဲ့ယူနန်အတွက်ကုန်သွယ်မှုပိုကောင်းနိုင်တယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိ5.19kHz 5953ညာไตโทมิเตอร์25กิโลเฮิรตซ์7809ไตโทมิเตอร์32กิโลเฮิรตซ์9335တို့ဖြင့်စနေတနင်္ဂနွေမှာไตလမီတာ190กิโลเฮิรตซ์1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ week ကစနေညဘက်သတင်းတွေကိုစပီးပြောပြနေပါတယ်စစ်တကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလနေ့ကနေဒီဇင်ဘာလ4ရက်ဒီကနေ့ထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်တည်ဆုံးသူစုစုပေါင်း1303ယောက်ရှိပြီလို့အဖြစ်အပျက်တွေကိုကြောက်ရွံ့စုဆောင်ပြီးပြုစုမှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်း EBB ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုနောက်ဆုံးအတီးပြုမှတ်တမ်းတင်နိုင်တဲ့တည်ဆုံးသူဟာစကိုင်းတိုင်းခင်ဦးမျိုးကဖြစ်ပြီးအရင်ရက်ကတည်ဆုံးခဲ့တာကိုဒီကနေ့မှစီးရင်ထည့်သွင်းနိုင်တာဖြစ်တယ်လို့ EBB ကပြောပါတယ်။ဒီတည်ဆုံးရေအတွက်ဟာ EBB ကအတီးပြုနိုင်တဲ့အရေအတွက်ပဲဖြစ်ပြီးအမှန်တကယ်ရေအတွက်ကပိုများနိုင်တယ်လို့လည်း EBB ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီကတော့ ABB ပြောတဲ့အရေးအတွက်ဟာချိန်ကားထားတာဖြစ်ပြီးအမှန်ကအဲ့လောက်မရှိဘူးလို့ခြေပါထားပါတယ်။အခုချိန်ထိဆိုရင်ဖမ်းဆီးခံရသူပေါင်း9950ယောက်ရှိပြီး354ယောက်ကိုထောင်ဒဏ်တွေချမှတ်ထားတာမှာအဲ့ဒီအထက်ကကလေးငယ်နှစ်ဦးအပါအဝင်36ယောက်ဟာတည်တံချမှတ်ခံထားရတယ်လို့ ABB ကထုတ်ပြန်ပါတယ်။မျက်ကွယ်ပြစ်ဒဏ်ချမှတ်ထားသူ138ယောက်ရှိတာမှာ39ယောက်ကမျက်ကွယ်တည်တံချမှတ်ခံထားရတယ်လို့လည်းပြောပါတယ်။စုစုပေါင်းဆိုရင်တော့တည်တံချမှတ်ခံထားရသူပေါင်း85ယောက်ရှိပါတယ်စစ်ကောင်စီကဖမ်းဆီးတာတွေကိုအပြင်းထန်ဆက်လုပ်နေချိန်မှာပဲအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်သူတွေကလည်းဒေသတချို့မှာဆန္ဒပြတာတွေဆက်ရှိနေတယ်လို့လက်နက်ကန်ခုခံတိုက်ခိုက်တာတွေလည်းမြန်မာနိုင်ငံဒေသတချို့မှာအပြင်းထန်ဆက်ဖြစ်နေပါတယ
်ထိုင်းနိုင်ငံမှာတော့ American Dollar 88 စန်တန်မှုရှိတဲ့စိတ်ကြွစေ methamphetamine တွေထိုင်ဝမ်ပို့မှာကိုဖမ်းမိခဲ့ပါတယ်ထိုင်းကောက်ခွန်ဌာနအနေနဲ့အခုလိုတန်ဖိုးကြီးတဲ့ဒေတာခေါ်ရပါစေ698ကီလိုဂရမ်ကိုထိုင်ဝမ်ကိုပို့မဲ့အညိုရောင်ဘုံတွေထဲမှာစစ်ဆေးတွေ့ရှိခဲ့တယ်လို့ဒီနေ့ထုတ်ပြန်လိုက်တာပါဒီအညိုရောင်ဘုံတွေထဲမှာအရွယ်မျိုးစုံရှိတဲ့ဆီလီကွန်ပြားတွေကြားဖုံးကွယ်ထည့်ထားတဲ့ဒီမျိုးဆေးတွေတင်ပို့မဲ့အကြောင်းသတင်းရပြီးတိုးမြင့်စစ်ဆေးခဲ့ရတာကလည်းအခုလိုတွေ့ရှိခဲ့တာလို့ထိုင်းကောက်ခွန်ရရှိတွေကဆိုထားပါတယ်ထိုင်းကောက်ခွန်ရရှိတွေကဒီဘုံတွေကိုထုတ်ဖောက်နေတဲ့ X-ray scanner နဲ့စစ်ဆေးခဲ့တာကလည်းဒီတနေ့ရှိထားတဲ့မူရစီတွေကိုမနေ့ကပဲတွေ့ရှိခဲ့တာပါလို့ Rider သတင်းဌာနကပြောပါတယ်။ထိုင်းကောက်ခွန်ဌာနနှစ်ချိုင်းမှုချုပ် Petra Ananta Silva ကနောက်ထပ်ခြေခြေပြန့်ပြန့်ပူစစ်ဆေးမှုတွေကိုလုပ်ဖို့ပတ်စံရဌာနတွေနဲ့ပေါင်းပြီးလုပ်နေတယ်လို့ဒီနေ့သတင်းတောက်တွေကပြောခဲ့ပါတယ်
။ Coronavirus ဗီဇမျိုးကွဲသစ် Omicron ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO လုပ်ငန်းလုပ်ဆောင်နေတဲ့ကမ္ဘာ့ဒေသ6ခုစလုံးကနိုင်ငံပေါင်း38နိုင်ငံမှာစစ်ဆေးတွေ့ရှိထားပြီလို့ WHO ကတောက်ကြာနေမှာပြောပါတယ်။ တောင်အာဖရိကမှာမကြာသေးခင်ကတွေ့ခဲ့ရတဲ့လမ်းကြောင်းအရအိုမီကရွန်ဟာပိုးပြီးကူးစက်နှုန်းမြင့်နိုင်ခြေရှိပါတယ်။ဒါပေမဲ့လည်းဒယ်လ်တာကိုဗစ်ဗီဇမျိုးကွက်ထက်ပိုပြီးတော့ကူးစက်နိုင်သလားဆိုတာဒူလွေးချိုအနေနဲ့အတည်ပြုဖို့ကတော့ရဲ့အတော်လိုမဲလို့ဒူလွေးချိုရဲ့ကိုဗစ် -19 ဆိုင်ရာနှီးပညာပိုင်ဦးစီးမာရီယာဗန်ခါခိုဖ်ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။တောင်အာဖရိကနိုင်ငံဂေါက်တန်ပြည်နယ်မှာကိုဗစ်ရောဂါစောင့်ကြည့်ရေးဗိုင်းရပ်စ်ကူးထားသူနဲ့ထိတွေ့မိသူတွေဖြည့်ချေရခံရေးကူးစက်မှုဒါစီရီနဲ့ကုသရေးပိုင်းတွေမှာအထောက်အကူပြုဖို့အတွက်ကျွမ်းကျင်သူအဖွဲ့အဖွဲ့ကိုဒူလွေးချိုကလွှတ်ထားပါတယ်။အိုမီကရွန်ဗီဇာမျိုးကွက်တစ်ကိုစစ်ဆေးတွေ့ရှိတယ်လို့ကြေညာခဲ့အပြီးရှေ့အကြမှာတောင်အာဖရိကနိုင်ငံဟာအိုမီကရွန်ကူးစက်သူပိုများလာတာနဲ့အတူကိုဗစ်ကပ်ရောဂါစတုတ္တလန်လိုင်းဒန်ခံနေရပြီလို့တောင်အာဖရိကကျန်းမာရေးဝန်ကြီးဂျိုးဘာလာကတောက်ကြနေသတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားပါတယ
်။အင်ဒိုနီးရှားနိုင်ငံမှာတော့မီးတောင်ပတ်ကွဲမှုကြီးကြောင့်လူတွေထောင်ထောင်ချီဒီနေ့ထွက်ပြေးခဲ့ကြပါတယ်။အင်ဒိုနီးရှားကဆယ်မီရူမီးတောင်ဒီနေ့ညနေပတ်ကွဲတာကြောင့်မီးခိုးလုံးကြီးတွေထွက်ချော်ရည်တွေဆင်းလာတာနဲ့အတူပြာမုံတွေအမြင်ကြီးလွင့်စင်ထွက်ကြလာကအနာဂတ်ဒေသခံတွေဘေးလွတ်ရာအမြန်ထွက်ပြေးခဲ့ကြပါတယ်။ကယ်ဆယ်ရေးသမားတွေကလည်းချော်ရည်တွေရောက်လာတဲ့ရွာတွေကဒေသခံတွေရှေ့ပြောင်းပြီးအမြန်သွားကူနေချိန်မှာလောလောဆယ်ထိတော့လူထိခိုက်မှုစီရင်ထွက်မလာသေးဘူးလို့အင်ဒိုနီးရှားသဘာဝဘေးရန်ရဲ့ရှော့ချိုင်းအေဂျင်စီကဆိုပါတယ်။ဒီအေဂျင်စီကထုတ်ပြန်တဲ့ဗီဒီယိုတွေထဲမှာလည်းအင်ဒိုနီးရှားစံတော်ချိန်ညနေ၃နာရီမှာပေါက်ခဲ့တဲ့ဒီမီးတောင်ကြောင့်ကလေးငယ်တွေပါဝင်ဒေသခံတွေကြောက်လန့်ကြထွက်ပြေးနေတာကိုတွေ့ရှိရပါတယ်။မီတောင်ချော်ရီတွေအနာကရွာတွေကိုစီးလာတာကြောင့်အရှိချာပါကျန်ရှိလူမချန်ရေဂျင်စီပြည်နယ်ကတရားစီကတော့ပျက်စီးသွားပြီလို့တဘာဝဘေးရန်ရဲ့ရှော့ချာရီအေဂျင်စီပြောခွင့်ရအဗ်ဒူမူဟာရီကဆိုပါတယ်။ဒါအပြင်အနီးနားဒေသတချို့မှာလည်းပြန်မုံတွေဖိုးလွှမ်းသွားပြီးမဲမောင်ကျသွားတယ်။ဒီလူမန်ချာဒေသနေရာများစွာမှာယာယီတဲကြီးတွေထိုးပြီးအကူအညီပေးနေလို့မူဟာရီကဆက်ပြောခဲ့ပါတယ
်ထိတန်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ကံပတ်လတ်မှာစစ်ကောင်စီတပ်နဲ့ဒေတာခံကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုပြပြပေးချင်ပါတယ်ချင်းပြည်နယ်ကံပတ်လတ်မြို့စတင်ကျောင်းမှာမနေ့ကနဲ့ဒီနေ့မနက်စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ကံပလက်မြို့အထက်တန်းကျောင်းမှာစကန်ချထားတဲ့စစ်ကောင်စီတပ်ကို CDF အဖွဲ့ကပြစ်ခတ်တာဖြစ်ပြီးတိုက်ပွဲအတွင်းမြို့နယ်တရားရုံးဟာလည်းမီးလောင်သွားတယ်လို့မြို့ခံတွေကပြောပါတယ်။ဒီအကြောင်းရှင်ကလာတဲ့ကိုသားတရင်ကိုကိုသားမြင့်ကိုပြောပြပေးပါမယ်
။စစ်ကောင်စီတပ်တွေစကန်ချထားတဲ့ကံပလက်မြို့အထက်တန်းကျောင်းမှာချင်းကာကွယ်အဖွဲ့ CDF ကနေပြီးတော့ဒီမနေ့ပြစ်ခတ်တိုက်ခိုက်ခဲ့လို့တိုက်ပွဲဖြစ်ပြီးတိုက်ပွဲကြောင့်မြို့နယ်တရားရုံးလည်းမီးလောင်ခဲ့တယ်လို့ကံပလက်မြို့ကံကူပီတာကပြောပါတယ်။
ဒီနေ့မနေ့7နိုင်9နိုင်တော့မှသူတို့ဖြစ်တယ်အထက်ကအထက်တန်းကျောင်းပဲစခန်းထဲမှာသူတို့ကအထက်ကမှာပဲနေရာယူတာကိုနာယူဝတ်လောက်ပဲဖြစ်တယ်ဒီလို7နိုင်လောက်မှတရားရုံးမီးလောင်တယ်မြို့နယ်တရားရုံ
းမြို့နယ်3နိုင်ထိစစ်ကောင်စီဘက်ကပြစ်ခတ်နေမှုကြောင့်စိုးရိမ်စိနေအိမ်မပြန်နိုင်ကြသေးဘူးလို့တခြားမြို့ကန်တူကလည်းပြောပါတယ
်စစ်ကောင်စီကဝတ်ပြလိုက်တယ်လည်းမကြည့်ကြအောင်အဲ့လိုတရားရုံးမှာတော့မီးပေါက်တာဝခဲ့နေတယ်နာပဲသူဆိုလည်းခဏတည်းဆက်တိုက်ချနေရတဲ့စစ်ကောင်စီဘက်ကလည်းအလိုက်မှာပြစ်နေတယ်ဘောတော့ဒီလိုတော့လာနေဟာရယ်ကျွန်တော်တို့ဆိုရင်ယူခဲ့ရတဲ့ဟိုအင်ကိုပြန်ဖို့လုံးဝမပြန်နိုင်ဘူးဖြစ်နေတော့ဒီမြိုင်မှာပုံခုံရတယ
်မနေ့ကမိုးလဲပိုင်းမှာလဲအထက်ကကြောင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကို CDF အဖွဲ့ကဝင်ရောက်တက်ခိုက်တာရှိတယ်လို့မြို့ကန်ကိုပီတာကပြောပါတယ်ဒီနေ့ဒီဇင်ဘာလ4ရက်နေ့မနေ့ပိုင်းပြစ်ခတ်တက်ခိုက်မှုတွေမှာစစ်ကောင်စီဘက်က2ဦးသေဆုံးပြီးတော့မနေ့ကပြစ်ခတ်တက်ခိုက်မှုတွေမှာတော့စစ်ကောင်စီတပ်သား2ဦးကြဆုံး2ဦးဒဏ်ရာရတယ်လို့CDF ကံပက်လက်ကနေပြီးတော့သတင်းထုတ်ပြန်ပါတယ်။ VOE အနေနဲ့ဒါကိုတိကျအတိမပြုနိုင်သေးပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ထိခိုက်ဒဏ်ရာမှုမရှိပါဘူးလို့ညင်းပါတယ်။
တက္ကမှုတော့ရှိကောင်းရှိနိုင်တာပေါ့။ရှိကောင်းရှိနိုင်တယ်ဆိုတော့ဝေးရနေချောင်းပစ်တာတို့ဘာလို့ရှိနိုင်တာပေါ့။ဒဏ်ရာတာပါညာတော့မနေ့ရလည်းမရှိဒီနေ့မနေ့လည်းမရှိပါဘူ
း။စီရေးပြိပခါကြောင့်လူကြီး6000ရှိတဲ့ကံပက်လက်မြို့မှာလူကြီး2000လောက်ပဲကျန်နေပြီးတော့လူ4000ခန့်လောက်ဘေးလွတ်ရာကိုတင်းရှောင်နေရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းကံပက်လက်ချင်းကာဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တွေပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ရမှာအစိုးရရဲ့ထူထူအုပ်ချုပ်ရေးယုံနဲ့လူမှုကြီးကြပ်ရေးယုံမီးလောင်ကျွမ်းခဲ့ပါတယ်။ကံပက်လက်မြို့မှာချင်းကာဝေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားမိလာလေကဆက်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိလာနေခဲ့တယ်လို့တိုက်ပွဲအချိန်က30ကျော်ဖြစ်ခဲ့ပြီးပါပြီ။ဒီလိုတိုက်ပွဲတွေကြောင့်မြို့ခံပြည်သူ6000ကျော်ဟာခါရိုင်းဒုက္ခသည်စခန်း၊အောင်ရင်းဒုက္ခသည်စခန်းနဲ့မကွေးတိုင်းစောမြို့နယ်တွေမှာတင်းရှောင်နေရပါတယ်။ဒါပြင်မကွေးတိုင်းစောနေဆက်မှာလည်းတင်းချောင်နေကြရတယ်လို့စောနေဆက်ရောက်စစ်ဆောင်ကော်မတီဝင်တူကပြောပါတယ်
။ခေါင်းနယ်မှာက400-500လောက်ရှိနေတယ်နော်။အ 你要天网不是中年嘛？咱本来没有包括没有包文件啊，里头多。俺都现在时间嘞，还差你把你背嘞。哎，朝内啊，要大也背嘞。
这边的马思路线，明德、干北嘞、哈卡、坦德兰、麦杜比、帕兰、萨雷牛嘞个，其他人岗位在普里呢，施工是在普里加，在普里个便宜了。你们现在个，人家阿那个等于这边老板，但人家龙站长呢，经过三那边户的批开嘛，啊，江畔天天看下来，老多，第四港是大队股，第三港队个三千多万户的，实在速度路批包你话嘞，怎么样？
古大年，我表表别个亲戚呢，刚把咱牛个带回的人批包嘞，啊，苦的看让你们那眼东王个六块钱钱的一个电视给你嘞，多等时间我拿些羊毛批包嘞，第六把马肉叫你约六月回家，去啥呢 ？Online 两个啥讲？两个在跟一张电视屏幕拍摄，第一星期我让 friend 杨明妈玩到单位休息电视塔玩嘞。
明老板先，你妈那年多晚嘛是的，六块钱的不得的，张亚瑞哥电视屏里的，多等发生 podcast 事情啊，你就出来吧嘞。第一星期我 foundation 内容这个电视塔拍摄。当你正面上被他的亲妈，男人多安个克林尼瑞呢？克林尼瑞哈，我来啷个啥给我随你家玩嘞？第三马哥多等也没拍米家撇的，多为我家塞了点啥别的嘛吧？
沙边看的养你亚妹得十里年月忙爱的要，阿苦哟碰到老年亲戚阿老兄弟玩嘞。年牛嘛，你睇咧，固然长得忙一下，一旦你一动表皮，会接老沙溜溜下来 ，online 跟我碎碎烂烂骗你了吧？可以是这样呀 ，online 报价阿别个，滴滴个，十六个，像高米一百万，会接你老沙溜溜下来跟牛牛啊，六月六月的个别买他碎上你吧嘞，忙一个。
来我们 video 的快递员呢？
来我们 video 的翻译来打呢，专家问客家人，哎，让阿伯给说不专家处理的不？等下今天天马说人，阿龙你把说你家嘞，知道等下今天第天马说人说你嘞，都得死的嘞。
毛爷六位张佩琴个阿丹婆等下请吃午嘞，啷个啥经过孔明庄说你家嘞，留说吧嘞。阿达生那是阿兰张那毛主任说阿咯。
姑姑那几爷不能来家了。
故意送你的记忆说大多了大多了被说了哭的地方呢送你都没
故意隔壁找沙丁教你被查清为记得奶奶你把你啦 online 沙丁教你过半时啊时啊骂人呢你迷路打的迷路变样电笔了的戏里面切看路人沙来路来沙没打住啊没破烂的隔离的多个今年也多处处查查楼上的伢拉没洗白布，这臭龙爷儿啊，太难伢也啷个啥都没有撇的，那龙体当龙体拍过新闻上加币，这臭家伙，你别伢当丢个啥伢的，啷个啥给你是要多加巴的？你问巴拉得伢你妈咯，这那伢龙马洗的长得变喷开巴的，他为咩石岗是来奥个别伢伊生那个没用机的隔离里个，长么多加巴布？亚拉阿尼尼嘎罗毛尼阿巴文都等于千里嘎 online 给你宝马成功的亚罗吗你妈那年六年一样过目的对派对于母哈过恨他嘎
过边呢都过去就拿罗西哈那边没别的吧所以说过边呢都就拿罗的长大六年的都别的生人因为就生了十朝这个都杀对嘎嘎十个十七岁的过年亚洲吧所以说你们就拿罗长得快的所兄弟都别的也得跟人定价快的呢都也不话是一对都罗的很多了啥等于没不困难的都罗送兄家的吧
人有嘛人家没稀开的 online 两个啥跟故事来参与下非法一拉西亚那等比的闹是一波爆喇叭的 online 跟说不对跟故事来比的牛天蓝绿油一贯蓝绿王不将三波点比波波点点楼盖你家的吧 online 跟你两个啥楼亚嘛 online 会被切慕瑞嘎的心会被回头楼家的路跟故事来比时间里固然会被回头楼比两个啥楼家的批判的跟你不说来看嘛跟故事来西嘛那种为的汤家贴个啥样的批评跟你马路那种为将阿姐使用的收入也罢了阿库罗 online 都比两个啥楼楼亚的情侣接见了叫 ချင်းအရွယ်လူငယ်လူရည်တွေဒါမကဝင်းစာရေးအတွက်အသက်မူဝမ်းကြောင်းလုပ်နေတဲ့လူငယ်တွေလည်းအွန်လိုင်းဂိမ်းတွေထဲမှာနှင်းမြုပ်နေကြပါတယ်။ဒီထဲမှာကောင်းရရောင်းအလုပ်လုပ်နေတဲ့ကိုမိုးဝေထွန်းတယောက်လည်းအပါဝင်ဖြစ်ပါတယ်
။တယောက်တယောက်ဟာဟိုတယောက်စီကနေစပြီးတော့တယောက်စီကနေစဟာဟိုဟာဂျွိုင်းကစားပြေသွားတာပေါ့။ဟိုကဲမလို့သူများကစားနေတာကြည့်ပြီးတော့ကွာ။ဦးလည်းကစားချက်စိတ်ပေါက်သွားတာပေါ့။လူနိုင်ငံကြည့်တော့ကိုလည်းနေရဆက်ကြည့်ဦးမယ်ဆိုတော့ပူရမူနဲ့လောက်ရတာပါ။
အွန်လိုင်းပေါ်ကအလောင်းစားလုတ်တဲ့ငွေပမာဏကလည်းကြက်တောင်းကနန်းကနေ300ချီအထိအနိုင်ရှုံရှိပါတယ်။အွန်လိုင်းလောင်းကစားနည်းခေတ်စားလာတာနဲ့ပတ်သက်ပြီးရေလုံငန်းရှင်တူဖြစ်သူဦးစိုးဦးက
စပယ်ရကလာခင်းနေဆိုတော့စပယ်ရဟာစားငါလေရတော့ဂိတ်ကိုစစမြဲမြဲတော့ဆောင်းကြောပေါ့။အခုတို့တတ်သမီးရလာမှာအခုတကယ်ကိုဆောင်းကြော
တောင်ပိတဲ့ကန်လာလည်းဖြစ်နေတော့ဂိတ်ကိုစစမြဲမြဲဆောင်းနေကြတာပေါ့။သူတို့မိတွေတောင်ဒီကဲကိုဆွနေကြတယ်လူကြီးတွေမသိပေမဲ့သူတို့ကတော့ဒီကဲကိုအဓိကအာယုရှိနေတယ်ကျောင်းဆောင်နေတောင်မှပြောရမယ်ဆိုရင်အာယုဆန်းမှုအနည်းတာပေါ့ဒီနေသားနဲ့ဆိုရင်အခုကျောင်းတက်တောင်မှဒီကဲကိုမဆွဖို့ပဲဆက်လို့နေမယ်ဆိုရင်ပြန်ရေးကိုနှောင့်ယှက်ဖြစ်နေတယ
်ဒီလောင်းကစားနေကမြို့ပြလူတို့လူတန်းစားတွေအပြင်ကြီးလက်နေသူတွေကိုပါဆွဲဆောင်နေပါတယ်မြိတ်ခရိုင်ထဲမှာရှိတဲ့တပုတ်ကြီးရွာအုပ်စုပရေတောင်ကြီးရွာကအသက်23နှစ်ရှိတဲ့ကိုရန်အေးလေအွန်လိုင်းလောင်းကစားဂိမ်းဆွဆွလလန်ကစားခဲ့သူတယောက်ပါသူအပါဝင်ပရေတောင်ရွာကလူငယ်တွေဟာအွန်လိုင်းဂိမ်းကြောင့်ငွေကြီးဆုံးရှုံးတာတွေရှိနေတယ်လို့အလို့အကင်တွေမှာပြက်နေရတယ်လို့ဆိုပါတယ်ကိုရန်အေးက
ဟုတ်ကဲ့ဒီနိုင်ကိုတော့ပုတ်ပါပုတ်တာတည်းလေတော့တော့ပုတ်တော့မတ်ချာချာကြောလို့ဟန်နမလာဆိုကျဲ
အခုဂိမ်းတွေကမနိုင်တော့ဘူးရှုံးတာများတယ်သုံးလေးသောင်းနိုင်လဲပြန်ရှုံးတာပဲတသိခွဲအထိနိုင်ဘူးတယ်ပြန်ရှုံးတာပဲဇော်မဆူလူငယ်တော်တော်များများဆောင်နေကြတာသိမ့်ချီပြီးဆုံးနေကြတာတချို့ဆိုဖိုးပေါင်ပြီးဆော့နေကြတုံးပဲ
ဒီလိုမျိုးမြို့နေလူဒန်းစာရောကျေးလက်နေလူဒန်းစာတွေပါအွန်လိုင်းလောင်းကစားဂိမ်းကစားလာအောင် Facebook လိုလူမှုကွန်ရက်တွေကတဆင့်ဆွဲဆောင်နေတာဖြစ်တယ်လို့မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟာကိုဟိန်ထက်ကဆိုပါတယ
်ဒီနံပါတ်၁အနေနဲ့ကတော့ဒီလူငယ်တွေကြားထဲမှာခဏခဏမှာဆိုရင်ကျွန်တော်တို့ဒီ social media ပေါ့လေသူတို့ Facebook လိုဟာမျိုးပေါ့ဆိုတော့ Facebook ရဲ့လွှမ်းမိုးမှုတွေကလူငယ်တွေမှာအင်တာမတ်တရားမှုရှိတယ်ပေါ့အဲ့တော့နံပါတ်၁ကျွန်တော်တို့လုပ်နိုင်တဲ့ဟာကြီးရှိမယ်အဲသူတို့ကျွန်တော်တို့ဒီ social influencer တွေဖြစ်တဲ့ဥပမာထားလိုက်ပြောကျွန်တော်တို့ live page တွေဖြစ်တဲ့ဟာသားတွေရိုက်နေတဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ဆိုတော့အဲ့လိုမျိုးဒီ social influencer တွေရဲ့ဒီသူတို့ရဲ့ဒီ Facebook like page တွေကနေတစ်စိတ်အဲခုနပြောတဲ့ဒီ online လောင်းစားဂိမ်းတွေကသူတို့ဘဝတွေကိုနေချင်းညချင်းကြောင်းလဲစေတယ်နေချင်းညချင်းချမ်းသာလာစေဆိုတဲ့သူရဲ့ဒီအကျိုးစီးပွားအတွက်ပဲရည်ရွယ်တဲ့ဒီဟိုပါလေဒီအကျင့်ညာမျိုးတွေကိုကျွန်တော်တို့နံပါတ်1အရင်ဟိုတိုက်ဖြတ်ဖို့လိုအပ်တယ်လို့ယူဆတယ်
။အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့2019ခုနှစ်လောင်းကစားဥပဒေအရဆိုရင်အွန်လိုင်းလောင်းကစားဂိမ်းတွေဟာတရားမဝင်ပါဘူး။ဒါပေမဲ့ထိရောက်စွာဟန်တားနိုင်ခြင်းမရှိတာကြောင့်အွန်လိုင်းလောင်းကစားဂိမ်းတွေဟာပြည်သူတွေကြားထဲတစိမ့်စိမ့်ထိုးဖောက်ဝင်ရောက်လာတာဖြစ်ပါတယ်။လူမှုကွန်ရက်ပေါ်မှာဂိမ်းကစားဖို့ဆွဲဆောင်တာတွေများပြားလွန်တဲ့အတွက်ဂိမ်းကြညာနေသူတွေအနေနဲ့ကောင်းတာတွေကမရည်ပဲဂိမ်းကြောက်ဖြစ်နိုင်တဲ့ဆိုးကျိုးတွေကိုပါထည့်သွင်းကြညာတင်တယ်လို့အကြံပြုမှုတွေလည်းရှိနေပါတယ်။တရုတ်နိုင်ငံမှာတော့အခုလိုအွန်လိုင်းဂိမ်းတွေကိုအသက်18နှစ်အောက်ကလေးတွေကတောက်ကြနေစနေတနင်္ဂနွေနေ့တွေမှာတနာရီစီတာကစားခိုင်းပြီးကျောင်းဖွင့်ရက်တွေမှာကစားဖို့တားမြစ်ထားပါတယ်။မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟောင်းကိုဟိန်ထက်ကတော့ဒီလိုအမြင့်တွယ်လာနေတဲ့အွန်လိုင်းလောင်းကစားဂိမ်းကစားသူတွေရော့နေလာအောင်အသိပညာပေးတာတွေလုပ်တင်တယ်လို့ဆိုပါတယ
်ဒီဘက်ကတော့ဒီနိုင်ငံရေးရာဟိုကနေ့စီမှာတော့အားလုံးအသိရတဲ့အချိန်ပဲအခုဆောင်မှုဆိုတဲ့ဟာမျိုးကျတော့အခက်အခဲတွေစိတ်ခေါ်မှုတွေရှိတယ်အဲ့တော့ဒီ social influencer တွေပဲခုနလိုမျိုးပေါ့လေဒီဟို online လောင်းကစားတွေကြီးညာမကြီးညာတဲ့ဟာမျိုးတွေပေါ့လေဒီလိုမျိုးဟိုဟာတွေကပဲပြန်ပြီးတော့ဒါမျိုးတွေကိုကျွန်တော်တို့မတင်ဖို့မလုပ်ဖို့သူတပြည့်ဒီ misinfo တွေကိုလူငယ်တွေစီကိုမဖြတ်ဖို့ဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒါကြီးကြီးရောက်ရောက်ဟိုဒီ campaign online campaign ပုံစံမျိုးတွေကျွန်တော်တို့လုပ်နိုင်တော့ဒီတက်ရောက်မှုကတော့အင်တာမကျွန်တော်တို့အားရှိသွားလိမ့်မယ်လို့ယူဆတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လှန့်အစီအစဉ်ကို တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဖရန်တီးယားမြန်မာဝိုင်းတို့သားတွေတင်ဆက်ပေးခဲ့တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်
။ VOA American တန်ရဲ့ရုပ်တံတဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျ ुर ုပ်ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစဉ်မြဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေ line to meter 19 kHz 15953ည line to meter 25 kHz 11803ည line to meter 32 kHz 9335ไลน์ละมีเตอร์190กิโลเฮิรตซ์1505รูปก็นี่ได้ย้ายทุ่งเล่นไปนี่ล่ะဖြစ်ပါတယ်အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းစုစည်းမှုတွေကိုထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ကြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါနိုင်ငံတော်လျှို့ဝှက်အပ်ဥပဒေကိုနိုင်ငံတကာကလက်နက်ကိုင်အဖွဲ့တပ်ဖွဲ့တွေနဲ့အစိုးရတွေကအုံပြုလေးရှိကြပါတယ်။မြန်မာစစ်ကောင်စီကလည်းဒီဥပဒေကိုအုံပြုပြီးဩစတြေးလျနိုင်ငံမက်ဂွာရီတက္ကသိုလ်ကပေါင်ပေါက်ခရှောင်းတန်းတွေကိုဆွဲဆိုထားပါတယ်။ဒီဥပဒေရဲ့သဘောတဘာဝကဘာပါလဲ။မြန်မာနိုင်ငံမှာအုံပြုနေတာစီလျော်အဆက်ပါရဲ့လား။ဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ကြိုင်ကမ္ဘာအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရတရားရေးဝင်ကြီးဦးသိန်းဦးနဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ်။
အိန္ဒိယမှာလည်းအခုထိအသုံးပြုနေကြပါတယ်။မြန်မာနိုင်ငံမှာလည်းအခုထိအသုံးပြုနေသေးပါပဲ။ဩစတြေးလျနိုင်ငံမက်ကွာရီယူနီဗာစီတီရဲ့စီးပွားရေးပေါ်မောက်ခဖြစ်ပြီးတော့နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့စီးပွားရေးမူဝါဒဆိုင်ရာအကြံပေးချက်နဲ့တောင်းဝင်ထားဆောင်ခဲ့တဲ့ပေါ်မောက်ခမစ္စတာရှွန်တာနဲ့ဆွဲဆိုရတဲ့အမှုမှာလည်းဒီဥပဒေကိုအသုံးပြုထားတာကျွန်တော်တို့တွေ့ရပါတယ်။နိုင်ငံတော်တော်များများမှာလည်းနိုင်ငံတော်ရှုဝဲအဥ်တွေပြရှိကြပါလေ။ဥပမာတစ်ခုပြောရလို့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံမှာ World Trade Center နဲ့ဒီပန်ဒဂွန်ကိုလေယာဉ်နဲ့တိုက်ခိုက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်အတိုက်ဝင်းကိုကျွန်တော် FBI ကစုံစမ်းထောက်ခံတာတွေလုပ်ခဲ့ပါလေ။အဲဒီလိုဆောင်ရွက်တာဟာစုံစမ်းထောက်ခံတဲ့အဆင့်ကိုကျော်လွန်ပြီးတော့မွတ်စလင်ကိုဒုတိယနိုင်ငံသားအနေနဲ့ဆက်ဆံပြုမူတာဖြစ်တယ်ဆိုပြီးတော့ကယ်လီဖိုးနီးယားပြည်နယ်ကမွတ်စလင်တော်ကနေမှကျွန်တော် FBI ကိုတရားစွဲတဲ့အမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီအမှုတွေမှာတော့ FBI ကနေမှကျွန်တော်တို့ကနိုင်ငံတော်ရှုဝဲအုပ်တွေရအချက်လက်တွေကိုပြောဆိုနိုင်မှုဆိုပြီးညင်းဆိုခဲ့ကြတာရှိပါတယ်။အခုနောက်ဆုံးလွန်ခဲ့တဲ့နှစ်ပတ်လောက်မှာတရားဥပဒေကိုဒီအမှုကရောက်ရှိသွားခဲ့ပါပြီ။ဆိုလိုချင်တာကတော့စစ်တပ်နဲ့ထောင်ခံရေးအဖွဲ့တွေကဒီဥပဒေကိုသုံးသပ်ကြတဲ့သဘောကိုပြောချင်တာ။ဆိုတော့ဒီဥပဒေနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရဝန်ကြီးဦးသိန်းကိုကျွန်တော်အခုလိုစပြီးတော့မေးချင်ပါတယ်။ဒါဦးသိန်းခင်ဗျာဒီဥပဒေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာနော်ဒီရန်သူအတွက်နော်နိုင်ငံတော်ကိုထိခိုက်လို့လည်းရွယ်ချက်နော်လူကြုံရေးဆိုင်ရာအချက်လက်ရှုဝဲထောင်ခံတဲ့အစရှိတဲ့အသုံးလုံးတွေကိုအသုံးလုံးသွားတာကိုကျွန်တော်တွေ့ရပါတယ်ရန်သူဆိုတာနိုင်ငံတော်ရဲ့ရန်သူလို့ဆိုလိုတာလို့ကျွန်တော်ဒီလိုပဲနားလဲပါတယ်ဆရာ။ဒ ဒါပေမဲ့ကျွန်တော်တို့ writer သတင်းတော့နေ့ကိုဆွဲတဲ့အခါမှာလည်းဒီဥပဒေကိုအသုံးပြုခဲ့တယ်။အဲ့ဒီအတိတ်ပဲရဆိုလို့ရှိရင်လည်း writer သတင်းတော်ကနိုင်ငံတော်ရဲ့ရန်သူလို့ရှင်းပဲပေါ့နော်။အခုကျွန်တော်တို့ဒီမကွာရီတက်လိုကနေမှဒါပမောက်ခောက်တရားဆွဲတဲ့ဆိုလို့ရှိရင်ဒီလိုကရန်သူလို့သဘောမျိုးဖြစ်နေပါလေ။ဒါတော့ဒါနဲ့ပတ်သက်ပြီးဒီဥပဒေနဲ့ရဲ့သဘောဆက်နားလည်ချက်ကိုပထမဦးဆုံးရှင်းပြပေးပါရှာ
။အဓိကချက်ကတော့ကျွန်တော်တို့ဒီတနင်္ဂနွေတနင်္ဂနွေဆစ်ဖြစ်တဲ့အခါမှာသူ့နိုင်ငံကိုယ်နိုင်ငံထောက်လှမ်းရေးတွေဝင်လောက်ကြပါတယ်။အချက်လက်တွေလိုချင်ကြတယ်။ဘာလို့စီးရေးချက်လက်ကအရေးကြီးတာ။အဲဒီစီးရေးချက်လက်တွေပြုလို့ရှိရင်ဆေးဝက်ချက်တွေဆက်သွယ်ချက်တွေဒါတွေကိုရလို့ရှိရင်စီးရေးရသာစီးရတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုလုပ်တဲ့ဟာတွေကိုလုပ်လို့မရအောင်အဓိကကတော့နိုင်ငံတော်ဆေးဝက်ချက်ဥပဒေကိုထုတ်ကြရတာဖြစ်ပါတယ်။ဒါကဒီဆေးဝက်ချက်ရဲ့အဓိကအချက်ကအဲ့ဒါ။
အရင်ဒီဆိုရလက်ချက်လုံးကပေါ့ဆိုလို့ရှိရင်လည်းကျွန်တော်တို့စာနယ်ဇင်းတွေမှာအစိုးရအစအုပ်တွေကိုကြိုက်တာဟိုကဒါတပ်ပုံတွေပါတွေဖော်ပြမှန်မရခဲ့ပါဘူးကျွန်တော်တို့ဒါကနိုင်ငံတော်ရွှေအဲ့ဥပဒေနဲ့ညှိတယ်ဆိုပြီးဒီဥပဒေကိုအသုံးပြုတာတွေကအဲ့ဒီလောက်ထိကျွန်တော်တို့ဖြစ်လာတာကိုတွေ့ရပါတယ်အဲ့တော့နိုင်ငံတော်နိုင်ငံရဲ့ဥပဒေရေးဆွဲထားပုံကတနိုင်ငံနဲ့တနိုင်ငံမတူကြဘူးဆိုတော့ကျွန်တော်နားလည်ပါအခြားနိုင်ငံကအထူးဖြင့်ဒါအိန္ဒိယရဲ့ဥပဒေကိုယူအခြေခံပြီးယူထားတာဆိုတော့အိန္ဒိယပေါ့နော်ဆိုတော့သူတို့စစ်တပ်နဲ့အာဏာပိုင်တွေကြားမှာဒီဥပဒေကိုနားလည်တဲ့သဘောပေါက်ပေါ့မြန်မာစစ်တပ်နဲ့မြန်မာအာဏာပိုင်တွေနဲ့ဘာများရှာခွာပါလဲရှာ
ဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့နိုင်ငံတွေနဲ့အာဏာရှင်စနစ်ကိုကျင့်သုံးတဲ့နိုင်ငံတွေရဲ့ကွာခြားမှုလို့ပဲကျွန်တော်ပြောချင်ပါတယ်အာဏာရှင်စနစ်ဖြစ်တဲ့အတွက်ကြောင့်အာဏာရှင်ဟာသူ့ရဲ့ကျွန်တော်အာဏာတည်ငြိမ်ရေးအတွက်ကိုအဓိကကျွန်တော်တို့လုတ်တဲ့ဟာတွေပေါ့သူအနာလွတ်သွားမဲ့ကိစ္စမျိုးတွေကိုအပြင်ကိုရောက်သွားမဲ့ဟာကိုသူကနိုင်ငံတော်နဲ့တိုင်ပေါက်တာပေါ့ဗျာနိုင်ငံတော်ရဲ့အနာကိုသူတုံးနေရတယ်ဒါအဲကြောင့်မလို့သူကြာရှုံးချင်းသည့်နိုင်ငံတော်ကြာရှုံးချင်းဆိုတဲ့ကျွန်တော်တို့ကောက်ချက်ကိုစွဲပြီးတဲ့ခါကျတော့သူရဲ့လောက်ရတဲ့ကိုဒီဥပဒေနဲ့ကာကွယ်တာပေါ့ဒီမိုကရေစီနိုင်ငံတွေကတော့ရုပ်တော့ပွဲနဲ့သွားတာလေရုပ်တော့ပွဲနဲ့သွားတဲ့အတွက်ကြောင့်မလို့သူတို့နိုင်ငံရှုံးချင်းကလူလူရဲ့ကျွန်တော်ဒီရုပ်တော့ပွဲတရားမျှတတဲ့ရုပ်တော့ပွဲပေါ်မှာမဲပေးတာနဲ့ပဲဆုံးဖြတ်တာဒါကြောင့်မို့သူတို့ဒီအဲ့ဒီအတွက်ကိုသူတို့တာဝယ်ရတာအကြောင်းမရှိလူလူကိုစီးရွားမဲ့အနေထားပဲရှိတယ်။ဒါကြောင့်မို့လို့အိန္ဒိယနိုင်ငံဟာဒီမိုကရေစီစနစ်ကိုကျွန်တော်အမြင့်တွယ်အောင်ကျင့်သုံးတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့သူ့နိုင်ငံမှာလည်းပဲတကယ်ကိုကျွန်တော်တန်းကြီးရဲ့ပြည်ဝဲချက်တွေကိုပဲသူကတကယ်ပြည်ဝဲချက်လိုပဲသတ်မှတ်ပြီးတော့မြန်မာနိုင်ငံမှာတော့သူတို့အာဏာကိုထိကြိုက်မဲ့ကိစ္စလုပ်ရမှန်တယ်မရအောင်ပြည်ဝဲချက်ဆိုတဲ့ဒီဟာနဲ့ကျွန်တော်တို့ကောက်ချက်ဆွဲပြီးတော့ပြေးတာတွေဖြစ်တာပေါ့ဒီဥပဒေကမြန်မာနိုင်ငံသားတွေအင်မတန်မှာပဲကြောက်စရာကောင်းတဲ့ကျွန်တော်ဥပဒေဖြစ်နေတယ်မတရားတဲ့ဥပဒေဖြစ်နေတယ်ဆိုတာတွေ့ရမှာဖြစ်ပါတယ
်။ဟုတ်ပါတယ်။ Internet မှာဒီဥပဒေကြောင့်ရေးကြတာတွေကိုကြည့်လိုက်တာနဲ့ထိတ်ဆုံးစာကြောင်းမှာပါလဲဆိုကြခုနကပြောသွားခဲ့တယ်ပေါ့နော်ကျွန်တော်တို့နိုင်ငံသားထောက်လန်းရေးတနည်းပြောလို့ရှိရင်အရစကားနဲ့ပြောရင်ဒါ spy motor တဲ့ဥပဒေတို့ဒီလိုရေးထားတာကိုလည်းကျွန်တော်တို့သွားတွေ့ရပါတယ်ဒါခုနလည်းဆရာပြောခဲ့ပြီးပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာကြတော့အဲ့ဒီဥပဒေကိုထွေထွေအုပ်ချုပ်ရေးယုံတိုင်းလိုလိုမှာကျွန်တော်တို့သွားပြီးတော့ထိတ်ထားတာတွေကိုသွားပြင်ရတယ်။နောက်ပြီးတချို့ယုံတွေမှာလည်းဒါကိုထိတ်ထားတာကိုသွားပြင်ရတယ်။အဲ့တော့ဥပဒေသမားတောင်းကနေပြောရင်အဲ့ဒီလိုထိတ်ထားတာတွေအဲ့ဒီလိုဥပဒေတွေကိုအသုံးပြုနေတာဒီကအဆက်ရက်လားဒါတွေကိုဘယ်လိုဥပဒေကြောင်းရအောင်ဘယ်လိုနည်းနဲ့တားမြစ်နိုင်လဲ
။ဒီသူ့ရဲ့အာဏာတည်ငြိမ်ရေးအတွက်ကိုကျွန်တော်ကြားကံပေးတဲ့အနေနဲ့သုံးတာဒီမိုကရေစီနိုင်ငံတွေကဥပဒေဆိုတာကဒီလူရဲ့ society ကိုတိုးတက်သွားဖို့အတွက်ဘယ်ဟာတွေကောင်းတယ်ဘယ်ဟာတွေဆိုးတယ်ဆိုပြီးတော့ပြည့်ညတ်ချက်တွေနဲ့ပေါ့နော်ဒီ community ရဲ့ value တွေကိုထိန်းနိုင်ဖို့အတွက်လုပ်တဲ့ဥပဒေဒါကြောင့်မို့လို့ဒီဥပဒေနှစ်ခုရဲ့အဓိကချက်ကကျွန်တော်တို့အင်မတန်မှကွာခြားပါတယ်တနည်းအားဖြင့်ပြောမယ်ဆိုရင်အင်္ဂလိပ်လိုပြောမယ်ဆိုရင် rule of law နဲ့ကျွန်တော်တို့ law and order နဲ့ကွာပါတယ် rule of law ဆိုတာကတကယ်ကိုတရားဥပဒေ just law လို့ခေါ်တဲ့တရားမျှတတဲ့ဥပဒေတွေစောင့်မှုကိုဖြစ်ပါတယ်။ Law and Order ဆိုတာကတော့နိုင်ငံတော်ကထုတ်တဲ့ဥပဒေမှန်မှန်အောင်တိုင်းနာဖို့ဆိုတဲ့တရားဥပဒေစုံမှုကြီးဖြစ်ပါတယ်။ဥပဒေရဲ့ဒီကွာခြားချက်နှစ်ခုကအဲ့ဒါဖြစ်ပါတယ်။အဲ့တော့တရားဥပဒေစုံမှုကြီးဆိုတာတရားသောဥပဒေများစုံမှုကြီးမှတရားဥပဒေစုံမှုကြီးဖြစ်တာပါ။ဒီ Law and Order ကတော့တရားဥပဒေစုံမှုကြီးလို့မြန်မာနိုင်ငံမှာပြန်ထားပါတယ်။2008ရဲ့ကျွန်တော်တို့ဒီပြည်ထောင်စုရဲ့ဥပဒေမှာလည်းပဲကျွန်တော်တို့အရင်တော့ကတခါထားတယ်။တော့တရားဥပဒေစုံမှုကြီးတို့မြန်မာတို့ပြောတဲ့ဟုတ်အင်းလို့ပြန်ထားတာ law and order ပဲပြောထားပါတယ်။တော့တနည်းအားဖြင့်ပြောမယ်ဆိုရင်နိုင်ငံတော်ကထုတ်သမျှဥပဒေကိုလိုက်နာရမယ်ဒါတရားဥပဒေစုံမှုရေးဆိုတဲ့အသေးပဲဖြစ်ပါတယ်။အဲ့ Three also that Pidea Lao, Pidea Sitaka can up Shidao. The Yamulu, Lauti down so daughter's Lucian, Sitaya at Tonsi Kudama, Totta Madame Mabu Machine. So Piatanta, Taha Pilas or Jaro, they are about Sitago, Kawa, Hodrago, Tiubrego, Langan on a Sitago, Twebido, no, Sway you will don't like the 100 kid. Nasia Mabu, Domus Lucian, no, Siana Shin, Bamu Yu, Diga, Jackan, your pin and boat, Dre, no, the Trio Yonima.
ဒီဟာတွေကိုချိန်ဆွဲထားပြီးတဲ့ခါကျတော့တွေ့တယ်မော်လားငါတို့ဒီအောက်ကနေလှုပ်လှုပ်တယ်ဆိုတာဟိုဒူးဒူးကိုချိန်ရောက်တဲ့အတိပေးနေတယ်လို့ကျွန်တော်အဲ့လိုနားလဲပါ။ဟုတ်ကဲ့ခင်ဗျာ။အိန္ဒိယနိုင်ငံရဲ့သွားကြည့်လိုက်လို့ရှိရင်ဒီလူလူတို့ရဲ့တရင်ရယူပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းထားတာတွေ့ရတယ်။ဒါပြည်သူလူထုရဲ့တရင်ရယူပိုင်ခွင့်ဆိုတာကလည်းအခြေခံလူခွင့်ရေးနိ ကိုသွားမိုးတယ်ဆိုဆိုတဲ့သုံးဖြတ်ချက်၄တောင်ကျွန်တော်တို့သွားပြီးတွေ့တာဒါခစ်ကကြောင်းလဲလာခဲ့တာပေါ့နော်ဆိုတော့အထူးသဖြင့်ဒီတရင်သမားတွေနဲ့ပတ်သက်တဲ့ပညာရှင်တွေနဲ့ပတ်သက်တဲ့ကိစ္စတွေမှာဒီချက်ကိုသွားပြီးတွေ့ရပါတယ်နော်အဲ့တော့ဒီဥပဒေဟာဒီမိုကရေစီနဲ့ပြည်သူလူထုရဲ့အခြေခံရပိုင်ခွင့်ဘလို့ပဲပုံစတင်နေတယ်လေဘလို့အနေပြုနေတယ
်ဒီဒီမိုကရေစီနိုင်ငံတွေမှာကျွန်တော်တို့အခုနောက်ပိုင်းမှာကျွန်တော်ဘာတွေလုပ်လာလဲဆို information act တွေကိုပြဋ္ဌာန်းထားတာပြဋ္ဌာန်းလိုက်ကြပါတယ်အဲ့ဒါကတော့ဘာလဲဆိုကြတော့ကျွန်တော်တို့ဒီတင်းကိုလွတ်လွတ်လပ်လပ်ရယူပိုင်ခွင့်ပေါ့အဲ့ဒီမှာမှတစ်ခါထပ်ပြီးတော့ကိုယ်နဲ့ပတ်သက်တဲ့ဟာဥမာကိုယ့်ကိုဖန်ဆီးသွားတယ်ဆိုလို့ရှိရင်ဒီဘာနဲ့ဖန်ကလေးဆိုတာကိုမေးပိုင်ခွင့်ရှိတယ်ဒါကအခြေခံချက်တယ်ဒီတော့ကလို့ဖန်ချင်နိုင်ဖန်လို့မရဘူးဘယ်ဥပဒေနဲ့ဖန်လို့ဘယ်ဥပဒေကိုချိုးဖောက်လို့ဖန်လဲဆိုတာပြောဖို့ပြောရတယ်ပြီးလို့ရှိရင်အဲ့ဒီဥပဒေကဘယ်လောက်ထိအကျိုးတရားမှုရှိတယ်ဘလောက်ဒီပြန်ကြောင်နိုင်တယ်လဲဆိုတော့လည်းပြောဖို့ပြောရတယ်။ဘာလို့လဲဆိုတဲ့ခါကျတော့ခုနကငါတို့လှုပ်ရှင်တာလှုပ်ပြီးတော့နိုင်ငံတော်ဆွဲဝေါ်ရတာကိုသုံးပြီးတော့လှုပ်ရှင်တာလှုပ်လို့မရအောင်ဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီတင်းလွတ်လပ်ခွင့်ပေါ့တင်းနဲ့မီဒီယာလွတ်လပ်ခွင့်ဆိုတဲ့ဥပဒေဟာနိုင်ငံတိုင်းမှာပြဋ္ဌာန်းလာကြတာဒီအိပဲပါပဲ။ဘာလို့လဲဆိုတော့လူတူချင်းစီရဲ့အခွင့်အရေးတွေ၊လူအုပ်စုတော့အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ကအစိုးရကတက်ချင်တဲ့ပုံမှန်တက်ပြီးတော့အရေးယူလို့မရအောင်လို့လှုပ်ထားတာဖြစ်ပါတယ်။တော့မြန်မာနိုင်ငံမှာလည်းပဲကျွန်တော်ဒီဥပဒေကိုလုပ်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့လို့လည်းပဲဖွဲ့စည်းပုံစီရင်ဥပဒေအရာကိုကစစ်တပ်ကအတားအယူထားပြီးရတာကြတော့ဒီနိုင်ငံတော်တရားမဝင်တဲ့ဥပဒေနဲ့လည်းပဲစစ်တပ်ကိုအကာအကွယ်ပေးနေတာပေါ့။အဲ့တော့ဒါကြောင့်မို့လို့ကျွန်တော်တို့ဒီလုပ်တဲ့ဒါပေမဲ့လည်းကျွန်တော်စီရီယာရောက်တော့အတုံးမပြုတ်န
ဲ့ပါတီပန်ကိုပါတီပန်ကိုကျွန်တော်တို့မတင်နိုင်ခဲ့သေးဘူးပေါ့
။ဟုတ်တယ်။ဟုတ်တယ်။အဲ့ဒီအတွက်ကိုဆွေးနွေးနေတုန်းပဲရှိသေးတယ
်။ဘလို့သတင်းချက်လက်ကဒါလုံခြုံရေးဆိုင်ရာသတင်းချက်လက်ဖြစ်တယ်။ဒါတိကျတဲ့ဖွင့်ဆိုချက်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံပြန်ကြည့်လိုက်လို့ရှိရင်အစိုးရဆက်ဆက်ဟာခင်းနဲ့အညီဒါမကြောင်းလဲခဲ့နိုင်ဘူးလို့ပြောလို့ရမယ်ထင်ပါတယ်နော်ဘယ်သတင်းချက်လက်ကပြည်သူသိပိုင်ခွင့်ရှိပြီးဘယ်သတင်းချက်လက်ကဒါနိုင်ငံတော်ကကာလကန့်သတ်ချက်နဲ့နော်ထိန်းသိမ်းထားလို့ရတယ်ဆိုတော့ဒါဘူဝါဒပေါ့အဲ့ဒါလည်းခင်းတဲ့အောင်ဝင်တဲ့ဘူဝါဒပေါ်ရှိရလားလို့မေးခွန်းထုတ်ရှာရှိပါတယ်။ဘလို့ပြုပြင်ကြောင်းလဲရေးတွေလုပ်ဖို့လိုမယ်လို့ဆရာထင်ပါတယ
်။အဓိကတော့အခြေခံကနေပြောပြင်ကြောင်းလဲရမယ်ကိစ္စဖြစ်တယ်လို့ကျွန်တော်တို့နားလဲပါတယ်။ဒီကဲအဓိကကျွန်တော်တို့ဒီအမှတ်ခံထားတာကတော့ဖွဲ့စည်းပုံအခြေခံဥပဒေပေါ့။ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းပဲသူ့ရဲ့ principle တွေကိုမူတွေကိုအမှတ်ခံရမယ်။အဲ့ဒီမူတွေနဲ့အညီဥပဒေတွေကိုလောက်ရမယ်ပြီးရင်အဲ့ဒီဥပဒေကိုအကောင့်ထဲပေါ်ပေးမယ်ကျွန်တော်အဖွဲ့အစည်းကျွန်တော် Democratic Institution တွေလည်းပဲလောက်ရတယ်ဒီသုံးခုဟာသုံးချောင်းတောက်နဲ့ကျွန်တော်လုပ်တဲ့အခါကျွန်တော်မှခိုင်မာနေမှာပေါ့မြန်မာနိုင်ငံမှာတော့ဒီ Constitution နဲ့မှလည်းဒီလိုကျွန်တော်တို့အမှတ်ခံရတာမရှိဘူးပြည်ဆိုင်ရာလူ့အခွင့်အရေးဥပဒေတွေကိုတောင်းမှကျွန်တော်လက်မှတ်မထိုးရသေးတဲ့အတွက်ကြောင့်မို့ဥပဒေရလည်းပဲကျွန်တော်လုပ်လို့မလုပ်ခဲ့ဘူးလုပ်လည်းမရှိလည်းမရှိသေးဘူးအဲ့တော့ဒီမရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီဥပဒေတွေကိုသူတို့အတွက်အကောက်အွယ်ပေးရမယ် democratic institution တွေပေါ့နော်ကျွန်တော်တို့ဒီ enforcement လုပ်နိုင်တဲ့ဟာတွေလည်းပဲကျွန်တော်ဌာနတွေရာလည်းပဲမရှိသေးဘူးအခြေခံအားဖြင့်ကပြောင်းလဲရမယ့်ကိစ္စတွေဖြစ်ပါတယ်ဒီလိုအခြေခံတွေမရှိဘဲနဲ့ကျွန်တော်တို့ရဲ့လုံခြုံမှုဟာကျွန်တော်တို့ဈေးထဲမှာပဲရှိနေတယ်
ကျွန်တော်တို့ရဲ့ democracy ကြီးကလည်းတာရှည်လိုက်မယ်ပေါ့
ဟုတ်တယ်လက်စွပ်လက်ကင်ပြနိုင်တဲ့တကယ်လက်တွေ့လုံနိုင်တဲ့ဟာမျိုးတွေရှိဖို့လိုအပ်ပါတယ်လို့ကျွန်တော်အဲ့လိုမြင်ပါဟု
တ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျေးဇူးပါ
ဒီပါဆွေးနွေးသွားကြတာကတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်ကျွန်တော်တပောင်တန်းပါ
ဦးတင်မောင်သားဆွေးနွေးတင်ပြပေးခဲ့တဲ့နိုင်ငံတော်လျှို့ဝှက်အပ်ဥပဒေအကြောင်းပြောအကြောင်းပါရှင်။အခုတခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးချင်ပါသေးတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်ခံထားရေးဆိုင်းငံ့ထားလိုက်ပါရယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်တဲ့စစ်ကောင်စီရဲ့တပ်ဖြတ်မှုတချို့ဟာကြိုတင်စံစီပြုလုပ်တာဖြစ်တယ်လို့ HRW လူအခွင့်ရေးအဖွဲ့အစည်းကပြောလိုက်ပါရယ်။ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုမအေးသနာကျော်နဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ပြထားပါရယ်ရှင်။
ဖေဖော်ဝါရီ၁ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂကိုယ်စားလှယ်နေရာနဲ့အော်ဂူလာတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီ Credentials Committee မှဆွေးနွေးခဲ့ပြီးတော့လောလောဆယ်အဆုံးဖြတ်မပေးဘဲနဲ့ဆိုင်းငံ့ထားဖို့အတွက်ဒီဇင်ဘာလ၁ရက်နေ့ကအဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုစန့်ကျင်သူအခုဖြိုးချခံအရတာအစိုးရလက်ထက်မှာခန့်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်တာဝန်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆက်အနာဝိုင်းတွေကနိုင်ငံတော်တည်ဆဘောက်ဖြစ်နေဆွဆွဲထားပြီးတော့ယာရုကဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာဆေးအရာရှိတဦးနဲ့အစားထိုးဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်ဒါမင်းနဲ့တာဝန်ကြီးဦးကျော်မိုးထွန်းဆက်ပြီးတော့တာဝန်ယူနိုင်အောင်လို့အဖွဲ့ဝင်၉ပါး Credentials Committee ကဆွေးနွေးမှုတွေမလုပ်ဖဲနဲ့ဆိုင်းငံ့ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့တန်တမန်တိုင်းဝမ်ကိုကိုကပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။လက်ရှိတန်မတ်ကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှလားဆိုတဲ့သတင်းတော့တွေရဲ့မိကုံကိုတော့ကော်မတီဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာရွှေတင်တန်မတ်ကြီးအန်နာကယ်ရင်အန်နစ်ထရောမ်ကဖြေကြားဖို့ညင်ဆန်ခဲ့ပါတယ်။ဒီလိုမျိုးမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာဆုံးဖြတ်ဖို့အစီအစဉ်ကုလသမဂ္ဂရဲ့စီစဉ်လက်ခံရေးကော်မတီကဆိုင်းငံ့လိုက်တဲ့ပုံမှာမြန်မာစစ်ကောင်စီကတော့ဝေဖန်တာပါကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံမှာလက်တွေ့အခြေအနေကိုမထင်ရှားတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက AFP သတင်းဌာနကိုပြောပါတယ်နိုင်ငံတကာနဲ့နိုင်ငံတွင်းဥပဒေတွေအရကိုစားပြုခွင့်ရဖို့တန်တမာရေးလုံရုံးလုံစင်နေတဲ့အညီကုလသမဂ္ဂမှာဆက်ပြီးတော့တင်ပြသွားမယ်လို့လည်းဆိုပါတယ်
မြန်မာစစ်ကောင်စီပေါ်ပတ်ပေါင်းဆောင်ကဖိအားပေးဖို့အတွက်ပိတ်ဆို့တံခတ်မှုအပါအဝင်နီလန်ပေါင်းဆောင်ကိုအသုံးချသွားမှာဖြစ်ကြောင်းအရှေ့အာရှနဲ့ Pacific ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Christian Brink ကပြောကြားတော်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပြင်မြန်မာပြည်သူလူထုအပေါ်အကြမ်းဖက်မှုတွေလှုပ်ဆောင်နေတာဟာအမေရိကန်တွက်သားမကနိုင်ငံတကာတိုင်းဝမ်းရဲ့တာဝန်ဖြစ်ပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ဝိုင်းဝန်းလှုပ်ဆောင်ကြရမယ်လို့အရှေ့တောင်အာရှ၄နိုင်ငံခီးစဉ်အတွင်းစင်ကူနိုင်ငံကိုရောက်ရှိချိန်မှာအွန်လိုင်းသတင်းစာရှင်းလင်းပွဲကနေလက်ထောက်နိုင်ငံသားရေးဝန်ကြီးခရစ်စတင်ဘရင်ရဲ့ပြောကြားချက်ကိုကိုကာပြီးစင်ကာပူက The Straits Times သတင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလက်ရှိအာဏာသိမ်းစစ်တပ်ကိုဖိအားတွေတိုးမြှင့်ပေးသွားဖို့လဲသူကအာဆီယံကောင်းဆောင်တွေနဲ့ဆွေးနွေးပြောဆိုခဲ့တယ်လို့ဆိုပါတယ်။ခီးစဉ်တွင်ခရစ်စတင်ဘရင်ဟာရှေ့တောင်အာရှနိုင်ငံကောင်းဆောင်တွေနဲ့တွေ့ဆုံရမှာမြန်မာစစ်အုပ်စုကိုပုံမဖိအားပေးဖို့ပြောခဲ့တယ်ဆိုပေမဲ့အသေးစိတ်ကိုတော့မသိရပါဘူး။
မြန်မာနိုင်ငံမှာဆက်အနာသိမ်းမှုနောက်ပိုင်းဖြစ်ပေါ်တဲ့စစ်ကောင်စီရဲ့တပ်ဖြတ်မှုတချို့ကကြိုတင်ကြံစီပြုလုပ်တာဖြစ်တယ်လို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့တခုကပြောလိုက်ပါတယ်။ဆက်အနာသိမ်းမှုစန့်ကျင်ရေးဆန္ဒပြသူ65ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကရန်ကုန်မြို့မှာမတ်လ14ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့မှုဟာကြိုတင်စီစဉ်ပြုမှလှုပ်ဆောင်ခဲ့တာဖြစ်ကြောင်း HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဒီဇင်ဘာလ2ရက်ကြာသပတေးနေ့ကအစီရင်ခံစာထုတ်ပြန်ပြီးတော့တာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူဖို့တောင်းဆိုထားပါတယ်။ဒီမိုကရေစီနည်းစရွေးကောက်တင်မြောက်ထားတဲ့အရတားအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းယူလိုက်တဲ့အပေါ်ရန်ကုန်လှိုင်သာယာမြို့မှာဆန္ဒပြကန့်ကွက်ကြတဲ့သူတွေကိုစစ်ကောင်စီတပ်တွေကအသက်သေစေနိုင်တဲ့လက်နက်တွေသုံးပြီးတော့ပြစ်ခတ်တပ်ဖြတ်ခဲ့မှုဟာတမင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ HRW ရဲ့အစီရင်ခံစာမှာပြောထားတာပါ။လိုက်တာယာမြို့မှာဆန္ဒပြရင်နဲ့ပြိမိနေကြတဲ့သူတွေကိုရဲနဲ့စစ်တပ်ကပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြပွဲမှာပါဝင်သူနဲ့အနီးအနားမှာရှိနေသူအနည်းဆုံး65ဦးသေဆုံးခဲ့ကြောင်းလူရောအခြေဆိုင် HRW ကပြောပါရီလိုက်တာယာမှာအကြမ်းဖက်မှုတွေဖြစ်တဲ့အတွက်ဆိုပြီးတော့စစ်ကောင်စီကအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးတော့ဆန္ဒပြသူတွေဟာစစ်ရုံတွေကိုမီးရှို့တာမိသက်ကားတွေကိုတွာလာလို့မရအောင်လို့တားစီပိတ်ပင်တာတွေလှုပ်ဆောင်ခဲ့တဲ့စုပူအောင်ကြွသူတွေဖြစ်တယ်လို့စစ်ကောင်စီကဆိုပါတယ်။ HRW ကတော့ဒီစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေရဲ့အဲ့ဒီလှုပ်ရက်ဟာလူသားမျိုးနွယ်ပေါ်မှာစန့်ကျင်တဲ့ရာဇဝတ်မှုမျိုးကြောင့် HRW မြန်မာနိုင်ငံဆိုင်ရာသူတေတီဒေါ်မန်နီမောင်ရဲ့ပြောကြားချက်ကို AB သတင်းမှာကိုကာဖော်ပြထားတာပါ။ဖေသူကဝယ်တနက်နဲ့ပြစ်ခတ်တပ်ဖြတ်ခဲ့သည့်ဖြစ်စဉ်အဆုံးထမတော့ထိပ်ပိုင်းကအမိန်ပေးသူတွေမှသာတာဝန်ရှိကြောင်းသူကပြောပါရယ်
မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းပြည်ပခါတွေကြောင့်ရှင်းနေမှာမကြုံစဘူးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်ကူညီတွေလိုအပ်မယ်လို့ကုလသမဂ္ဂကတတိပေးသွားပါတယ
် We estimate for 2022 that there will be 274 million
2020ခုနှစ်အတွင်းလူသားချင်းစာနာမှုအကူအညီလိုအပ်တဲ့ရေတွက်အား284သန်းအထိရှိမယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်ဒါဟာ2021ခုနှစ်ကတည်းကစရင်18ရာခိုင်နှုန်းတိုးလာတာဖြစ်ပြီးကမ္ဘာပေါ်ကစရုပ်ထလူဦးရေအများဆုံးနိုင်ငံရဲ့လူဦးရေနဲ့ညီမျှပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုပေးရေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကဒီဇင်ဘာ1ရက်နေ့ကပြောဆိုသွားတာပါကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အနေနဲ့လက်ရှိကမ္ဘာပေါ်ကဆင်းရဲဒုက္ခရောက်ဆုံးလူဦးရေ183သန်းကိုအကူအညီပေးနေပြီး2020ခုနှစ်အတွင်းအကူအညီတန်းပေါင်း41ဘီလီယံလိုအပ်တဲ့အကြောင်းလဲမာတင်ဂရစ်ဖစ်ကပြောပါတယ်လူသားတွေရဲ့တိရခိုင်နှုန်းဟာအိုးမဲ့အိမ်မဲ့ခိုးကိုရမဲ့တဲ့အခြေအနေရောက်နေပြီးစစ်နဲ့ပြည်ပခါတွေလုံခြုံမှုပြဿနာငမ်းမှုမှုရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ကိုရိုနာကပ်ပေးတံရေဆိုင်ရတဲ့အာဖဂန်နစ္စတန်အီသီယိုးပီးယားမြန်မာဆီးရီးယားယီမင်စတဲ့နိုင်ငံတွေမှာအကူအညီလိုအပ်နေတယ်လို့ပြောထားတာပါမြန်မာနိုင်ငံမှာဆိုရင်မျိုးပြလူဦးရေကြားဆင်းရဲမွဲတေသူရေတွက်ဟာသုံးဆနီးပါးတိုးမဲ့အခြေအနေမှာရှိနေပြီးနိုင်ငံဦးရေရဲ့ထက်ဝက်နှီးပါးဟာနောက်နှစ်မှာစည်ရဲမွေးတည်မှုခံစားရတဲ့သတ်မှတ်အခြေအနေအောက်ကိုတော့ရောက်သွားမယ်လို့လည်းဆိုပါတယ်။ COVID-19 ကပ်ရောဂါပိုးရှင်ဆိုင်ခဲ့တဲ့အကြောင်းမှာပဲစီးပွားရေးတိုးတက်မယ်လို့စစ်အာဏာမသိခင်ကမ္ဘာ့ဘဏ်ကခန့်မှန်းခဲ့ပေမဲ့အခုတော့ဒီနှစ်မှာစီးပွားရေးဖွံ့ဖြိုးမှု18ရာခိုင်နှုန်းကျော်နှိမ့်ကျမယ်လို့ခန့်မှန်းထားတဲ့အတွက်အိမ်နီးချင်းနိုင်ငံတွေထက်အများကြီးပိုဆိုးတဲ့အခြေအနေကိုရောက်သွားမှာဖြစ်ပါတယ်။
နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုမြန်မာအာဏာသိမ်းစစ်ကောင်စီကအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ထပ်ပြီးတော့တရားစွဲလိုက်ပါတယ်။ဗန္နာငွေကြေးဆိုင်ရာစီးမင်းစည်းကမ်းတွေနဲ့လုံထုံးလုံနည်းတွေကိုလိုက်နာမှုမရှိဘဲနဲ့ရဟတ်ရင်ဝယ်ယူငှားရမ်းပြုပြင်ထိန်းသိမ်းမှုနိုင်ငံတော်ဗန္နာငွေကိုတုံးဆွဲခွင့်ပြုခဲ့တာကြောင့်အခုလိုမျိုးတရားစွဲဆိုရတာဖြစ်တယ်လို့စစ်ကောင်စီကနိုဝင်ဘာလ30ရက်နေ့ကသတင်းထုတ်ပြန်ခဲ့တာပါ။ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုရမုံငွေတွေကိုရရကျက်အတိုင်းထိထိရောက်ရောက်အသုံးမပြုခဲ့တာကြောင့်နိုင်ငံတော်ဗန်နာငွေကြေးထိခိုက်ဆုံးရှုံးနေနိုင်ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီရဟရင်ဝယ်ယူခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြောင်စုဝန်ကြီးဟောင်းဒေါက်တာဝင်းမြတ်အေးကိုပုံမှန်55နဲ့ပြီးခဲ့တဲ့ဩဂုတ်လမှာတရားစွဲထားတာဖြစ်ပါတယ်။အခုဒီမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေါ်ပေါက်ချက်တွေနဲ့ဆက်ဆက်လို့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကထပ်ပြီးတော့တရားစွဲလိုက်တာဖြစ်ပါတယ်။ပြည်မှုမြောက်ကြောင်ဆုံးဖြတ်ရင်ဒီပုံမကအမြင့်ဆုံးထောင်နဲ့15နှစ်ထိကြာခံရနိုင်ပါတယ
်။ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစုစည်းမှုတွေကိုမဟိသနာကျော်နဲ့ကိုဝင်းခမောင်တို့ပြောပြပေးသွားတာပါ။အခုတော့ကမ္ဘာနိုင်ငံအများအပြားကိုအလင်းလင်းမြန်မြန်ကူးစက်နေတဲ့ Omicron virus ပိုးတဲ့သတင်းအပါအဝင်တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်။တောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိတဲ့ Omicron virus ပိုးတဲ့ဟာကမ္ဘာနိုင်ငံအများအပြားမှာမြန်မြန်ဆက်ဆက်ကူးစက်နေပါတယ်။ Britain Colony လက်အောက်မှာနှစ်ပေါင်း400နီးပါးနေခဲ့တဲ့ Barbados ကျွန်းရဲ့ပထမဆုံးသမ္မတကိုဒီသတင်းပတ်ထဲမှာတင်မြှောက်ဖို့တင်မြှောက်ပြီးပြည်တော်စုသမရနိုင်ငံထူထောင်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်ဆင်ပြောပြပေးပါရှင
်ပြီးခဲ့တဲ့သတင်းဘက်ကဆက်ပြီးတော့တောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ Omicron virus ပိုးသစ်ဟာလက်ရှိနိုင်ငံပေါင်း23နိုင်ငံထက်မနည်းပါကူးစက်မှုတွေရှိနေပါတယ်မြန်မာရဲ့အိန္ဒိယအိန္ဒိယနိုင်ငံမှာ Omicron COVID မျိုးကွဲကူးစက်ခံရသူ2ယောက်တွေ့ရှိတဲ့အကြောင်းဒီဇင်ဘာလ2ရက်နေ့တုန်းကအိန္ဒိယကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်ထိုင်းနိုင်ငံမှာတော့ဒီဇင်ဘာနောက်ပိုင်းထိ Omicron COVID မျိုးကွဲကူးစက်သူမတွေ့သေးပေမဲ့လည်းတောင်အာဖရိကနိုင်ငံတွေကရောက်ရှိနေတဲ့ခီးသွားဧည့်သည်800နီးပါးကိုဆက်သွယ်နိုင်ဖို့ကြိုးစားနေတယ်လို့ထိုင်းသတင်းတရမှာဖော်ပြထားပါတယ် Omicron ကူးစက်မှုတွေ့တဲ့အာဖရိကနိုင်ငံ8နိုင်ငံကခီးသွားတွေကိုပြည်ဝင်ဝတ်မပြုတော့ပါဘူးအိန္ဒိယနိုင်ငံတွေကနေဗီဇာပြောင်းကိုဗစ်ရောဂါပိုးတဲ့ Omicron ဝင်ရောက်မလာနိုင်အောင်လုံခြုံရေးတင်းကျပ်စွာချထားဖို့ကလေးထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝန်ချာကညွှန်ကြားထားပါသည်ဂျပန်နိုင်ငံကလည်း Omicron ကြောင့်နိုဝင်ဘာလ30ရက်နေ့ကစပြီးတော့နိုင်ငံခြားကလာတဲ့ခရီးသွားတွေအားလုံးကိုပြည်ဝင်ခွင့်ပိတ်ပင်ထားပါသည်Omicron အချက်လက်တွေထပ်တည်ရတဲ့အချိန်ထိနှာခေါင်းဆီးအသုံးပြုရပြီးတော့ COVID virus ကကွယ်ရေးမှာလိုက်နာရမယ့်စည်းကမ်းတွေကိုဒီတော့တွင်လိုက်နာကြဖို့လည်းဝန်ကြီးချုပ်ကပြည်သူတွေကိုတိုက်တွန်းထားပါတယ်အထူးသဖြင့်ဥရောပလိုတခြားတိုင်းပြည်တွေမှာလည်းပြည်ဝင်ကန့်သတ်မှုတွေကိုချမှတ်ထားတာပါ American Bian Suma, Patamazon, Omicron, Covid, Bote, Gusan Hugo, California Pinema, Sisi, Twishi, Zan, Samai, Down, Shitriga, Dizimala, Dianima, Dibu, Piosu, Gavari, Omicron, Mugate, Gusan, Piena Muri, Tasi, Handan, and Bodra, Cabado, Mashi, Nangabang, Nasan, Nanang, and Terminiga, Kitola Muriko, Ganta, Tarama, Omicron, Gona, Virus, Boteha, a Sovine Burita, Bobido, Gusan, Yanala, Leshika, Waziriga, Dibotego, Gagwe, Binamala, Suarigo, ရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့
ရေချောင်းကြားဖြတ်တားစီးဆိုင်ရာလုံဆောင်ချက်တွေအပါအဝင်ရေတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုရဲ့အရေးပါပုံကိုသရုပ်ဖော်တဲ့ဆေးရဲကြားဒီဆေးလေးချက်မှုမှာနိုင်ငံငါးနိုင်ငံငါးစစ်တင်မော်စုစုပေါင်း30လေးစုလေးပါဝင်ပါတယ်။
ไต้หวันจีนปอมาติยูเอพีอาร์ปูดูลายยากะเจแปนด้วยยออเมริกันด้วยปะส่วนเสียพินิยาวะตอนเดียวเป็นเรื่องมาชาทายอเมริกันยีเดจาวน้าเล่หมู่เลือดอะไรส่งเพื่อเฉลี่ยโชว์อะไรเนี่ยเป็นเรื่องมาไม่โดนสามมือพิลาซีเมติดตาด้วยหนึ่งจุดสี่แอนดีเอรีปูดูลาซีเอโลดีเนสสบายมาติยูกาสุสวยเกวารีเดี๋ยวเนี่ยอเมริกันที่นั่งเงินจะมหาบิวาบังแกนสัญญาติดตาตะคุบเชดีตอนเดียวเป็นเรื่องคุณลงหัวติยูกาตุบายพิจิญญาทายปอมาเลยอเมริกันอาทิตย์มันมีบิว Kongsi Pusang yang kekayaan yang pada beliau di dalam sebuah mah tempat jual pada impian mah. Adika Kongsi laga yang wei kongsi jika benda tu sungguh baru. Dengan tuan Adika sahaja kong yang sains beli online yang sains ni klik sahaja benda. Nasi bersih yang wei sahaja tu mah jika beli tempat jual pada mah tu sungguh ni kerawa. Mungkin yang suai kongsi bersih yang wei mah mian song alaiya yadi mah. Sehingga tu mah lalu tu di bini beliau kongsi pembeli le truk ni le melom melom pini ya. ปุ๊บสาวเองแค่เขวี่ยินสัญญาลาโกตมาจูบไปเนี่ยสุยากาจูซาเปียวพิชเนียเลยพี่ปารีกงสีเพียงจูเอ็คเคเนเดสิซีเรียเมเดลาลาแต่ช้าช้าอย่างไรจังเลยไม่เห็นพี่ยังซูมาหัวใจพังบ้าหัวเรียนสัญญาพี่ปารี บาเบโดสนั่งเงียบพี่เด็กคนนี้แล้วเอามาเนี่ยเลี้ยงนี่บ้านนี่ลายกันนี่ด้วยมาแล้วต้องเสียนี่มาแล้วปัตมาส่งเจียนพี่ตั้งมาเซนเวอร์มิสเซงโกเต็มยาวพี่รอบาเบโดสพี่ยังสู้ตั้งมาหนังเงียบพี่ตีทองเลยไปเลยกระเบียนจูนสู้เสียจังอ่ะบาเบโดสจูงโกลุงเงียบเนี่ยเลี้ยงแล้วก็ปัตมาส่งอังกฤษเดมอร์ยาวลากี่ปีรอโกดูนี่เนี่ยเช่อโชคเขียวว่า อ่ะคุณรอบีเดนบีเอ็มมาทุกที่อันนี้เลสเบโกบาเบโดสยังอุจจุดที่การในเพชรชาปีรอหน่วยมาแล้วต้องเสียเงินเยอะเว้นเนี่ยแต่การยังเชิงดีที่มาบาเบโดสยังยูโรบริชตองอาเชมเบลินเดดามาปีดูเรื่องสู้เอเกบีรอปีอังสุตมาหนังเงินเด็ดพิจารณาโกจูโซมุ่งพีในเงินเราจะเชิงอุปงเงียบารีดีแค่นาโกบีเดนบีเอ็มมาเลสเบย์ตาโรอิงเชื่อใจมินาชาร์สกาเลเดียวเคียวว่า กลุ่นนี้ล้วนชมมุ่งชงยิ่งเนี่ยที่มาพิจารณาเจ็บปากเกิดลูบาเบโดสจูนดูกับว่าจะปอกกีดาสุรารียานาโกนั่งเงาะกงพิวเอเดตุยเก้าพี่บาเบโดสวินจิโจมีอาโมติกาสุชิมิงเกวารีบาเบโดสจูฮาท้าชาวอันนั้นสังอาคุณีพิจิงบีเอ็ปธรรมะเนี่ยเจมส์และเทตกาพิจิชาและอากุยาวเคียพี่บีโอลุงเงี้ยงาสังอาเนี่ยมาพิจิงกลุ่นนี้แล้วกันีบาเบโดสจูลุลัยยากเกลียพี่ไปเช่น
จะไปเจอเธอได้ยังไงกันก็ต้องรีบไปมาดิตั้งสิ่งอาศัยเจนเดนเซปิกเกอร์ว่าวิวเอเมริกันต่างกันยังไม่มาปะทะซีเซนนี้ก็ว่าฉันนั้นที่จะมีโอกาสในใจทุเรียนเป็นอะไรไปคุยสับปีวัสดุนี้ยังเอาส่วนใหญ่ที่ยังจริงจังกูจะเจอตั้งสับปีพี่พี่บ้างไหมเช่นเดี๋ยวนี้เราเนี่ยนู้ดีดาวรินบุมุสิสเซย์นี่เป็นส่วนใหญ่เลยเว้ยมาหมายถึงยี่กิสันเนี่ยเป็นตัวพี่เลยอันนี้เป็นส่วนใหญ่จะว่าเลย มันยังบอกว่าเนี่ยสิ่งที่เราชอบดีต่ออาเซียนเนี่ยแม้ของที่เราเรียนเชื่อใจมาเยอะไปเลยก็ไม่ได้ง่ายๆจ้ะเนี่ยโน้มยิ่งถ้าเราพูดไม่พูดพิลูกเรามาแต่ยังเนี่ยเราเนี่ยง่ายๆวันนี้ออนไลน์กันเลยที่สิ่งมันนี่ก็เตี้ยวสุนุกจะจ้าละบ่สิ่งที่เราได้ยินกันเลยพี่พ่อเราเรียนนี่กันเลยดิฉันมาละเรียดิเนติสุยสิ่งของที่เราจะต้องติดสูงดูสูบบ่ก็ต้องต้องยังต้องยังสิบปีเลยพี่เดียร์ดูก็ยังต้องสองปีดูสิมันดันเดนี่เลยง่ายๆจ้ะน้ำยา
အရင်ရက်ကသေဆုံးခဲ့တာကိုဒီကနေ့စီးရင်ထဲမှာထည့်သွင်းထားနိုင်တာဖြစ်တယ်လို့ ABB ကပြောပါတယ်။ဒီသေဆုံးအရေးအတွက်ဟာ ABB ကအတည်ပြုနိုင်တဲ့အရေးအတွက်ပဲဖြစ်ပြီးအမှန်တကယ်အရေးအတွက်ကပိုများနိုင်တယ်လို့ ABB ကပြောပါတယ်။ထိုင်းနိုင်ငံမှာအမေရိကန်ဒေါ်လာ88သန်းဘူးလောက်ရှိတဲ့ထိုင်ဝမ်ပို့မဲ့စိတ်ကြွဆေးတွေဖမ်းမိခဲ့ပါတယ်။ထိုင်းအကောက်ခွန်ဌာနအနေနဲ့အခုလိုတန်ဖိုးကြီးတဲ့ထိုင်းဒေသကရာဘာစီ800ကီလိုဂရမ်900နီးပါးကိုတိုင်ဝမ်ကိုပို့မဲ့အညွန်ယောင်ဘုံတွေထဲမှာစစ်ဆေးတွေ့ရှိခဲ့တာလို့ဒီကနေ့မှထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဗီဇမျိုးကွဲသစ် Omicron ကိုကမ္ဘာ့ကျန်းမာရေးဘက် WHO လုပ်ငန်းလုပ်ဆောင်နေတဲ့ကမ္ဘာဒေသ6ခုစလုံးကနိုင်ငံပေါင်း38နိုင်ငံမှာစစ်ဆေးတွေ့ရှိထားပြီးလို့ WHO ကတောက်ကြနေမှာပြောပါတယ်။တောင်အာဖရိကမှာမကြာသေးခင်ကတွေ့ရတဲ့လမ်းကြောင်းအရ Omicron ဟာပိုပြီးတော့ကူးစက်နှုန်းမြင့်နိုင်ခြေရှိပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမူကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Holly Kapihak နဲ့ El Sando လို့ဖြစ်ပါတယ်။ကျမကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ကနေ VOA American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00 နာရီနဲ့ည9:00 နာရီကနေ10:00 နာရီထိလိုင်းဒိုမီတာ1925.32 နဲ့လိုင်းလမ်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရနေတဲ့ခတ်သိမ်းကင်းငင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။
This program has come to you from